မြန်မာဒီမိုကရေစီကောင်ဆောင်တောင်းဆန်းစုကြည်ကလက်ရှိမြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့အစိုးရနဲ့တိုက်ရိုက်ဆွေးနွေးလာနိုင်တာဟာနိုင်ငံရေးအရာတိုးတက်မှုဖြစ်စဉ်တစ်ခုဖြစ်သူယုံကြည်ကြောင်းပြောဆိုခဲ့ပါတယ်။ VOA Wine.thu ဒေါခင်ဆိုးဝင်းကနေမြန်မာနိုင်ငံကိုရောက်ရှိခဲ့တောင်းဆန်းစုကြည်နဲ့တည်ထောင်တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့အချိန်မှာတောင်းဆန်းစုကြည်ကအခုလိုပြောဆိုခဲ့တာပါ။အပြည့်အစုံကိုဒေါခင်ဆိုးဝင်းကမြန်မာပြည်ကနေတိုက်ရိုက်ဆက်ပြောပြပါမယ်ရှင်
။ကောင်းပါပြီနန္ဒာကြီး။ရတော်ရခင်မြန်မာပြည်ဝင်ခွင့်ရတဲ့အချိန်လေးမှာတွေ့ဆုံမေးမြန်းခွင့်ရလို့ရညာ VOA ကမြစ်တိုင်လက်ခံကြတာကို NLD ကစီစဉ်ပေးတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့တာပါဒေါက်ဆန်းစုကြည်ကပြည်သူလူထုအကျိုးအတွက်ဆိုရင်မတူကွဲရတဲ့အမြင်တွေကိုဖေးဖယ်ထားပြီးမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ကြမယ်လို့လူသိရှင်များကြေညာထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းယုံကြည်ချက်ကြောင့်ကျင်းကြနေတဲ့သူတွေကိုရှုတ်ပေးရမတွေ့ရသေးတော့တစ်ဖက်ပူးပေါင်းဆောင်ရွက်ကြမယ်အလားအလာကိုထိခိုက်နေမှာလားလို့ကျွန်မမေးကြည့်တဲ့အခါမှာဒေါက်ဆန်းစုကြည်ကအခုလိုဖြေပါတယ်ရှင်
ဒါမဖြစ်အောင်လုပ်အောင်မှာပေါ့ဘာလို့ဆိုတော့ဟိုမတော်အစတွေကပြောထားပြီးသားလေဒီတွဲဆုံဆွေးနွေးပွဲတွေအတွက်ဘယ်လို့မှကန့်သတ်ချက်တွေမထားပါဘူးလို့ပြောထားတယ်လေအဲ့တော့အဲ့ဒီအစတွေကလည်းဒီဟာလုံးမဟိုဟာလုံးမပြောမယ်လို့ပြောထားမှာမဟုတ်ပဲနောက်ပြီးတော့ဟိုကအမြင်မှာတော့ဒီလိုပူးပေါင်းဆောင်ရွက်တယ်ဆိုတာဟာဒီအကျဉ်းသားတွေလွတ်မြောက်ရေးနဲ့လေတကယ်တော့ကင်းကွာနေလို့မဖြစ်ဘူးအားလုံးကတော့လုပ်တဲ့အလုပ်တွေကအားလုံးတစ်ခုနဲ့တစ်ခုဆက်နွယ်နေတာပဲဒီလိုပူးပေါင်းဆောင်ရွက်ခြင်းအဖြစ်ကိုလည်းနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ပူပြီးတော့အထောက်အကူဖြစ်နိုင်တယ်လို့ဒီလိုပဲယူဆပါတယ်
။မြန်မာအစိုးရဘက်ကနေ NLD မျိုးသားဒီမိုကရေစီဖွဲ့တဲ့ကိုနိုင်ငံရေးပါတီအစ်တစ်ဖက်ကတင်ပို့တိုက်တွန်းထားပါတယ်။တစ်ထောင်ရှိခုနှစ်ဖွဲ့စည်းပုံကိုလက်ခံလာအောင်လေသမရဦးသိန်းစိန်ကိုယ်တော်ကိုယ်တိုင်စီရင်နေပါပြီ။တစ်ထောင်ရှိခုနှစ်ဖွဲ့စည်းပုံကိုလက်ခံပြီးတော့နိုင်ငံရေးပါတီတခုဖြစ်လှုပ်ရှားမှုတိုက်တွန်းတာမျိုးကို NLD အနေနဲ့လက်ခံမှာလား။တကယ်လို့တစ်ထောင်ရှိခုနှစ်ဖွဲ့စည်းပုံမှာပါတဲ့အချက်တွေကိုကျေးဇူးလိုချင်တဲ့ဆိုရင်ဘယ်ချက်တွေကိုအဓိကထားပြင်ဆင်ရမယ်လို့မြင်ပါတယ်လို့မေးတဲ့အခါမှာတော့
တရားရအခြေအနေပေါ်မှာတည်ပါလေဘယ်လိုကန့်လန့်ချက်တွေလို့ဆိုတာလဲဒါလူတွေကနေပြီးတော့သူတို့ကသူတို့ထင်ကြီးနေပြောတာပေါ့နော်ဒါပေမဲ့အခုအချိန်မှာဆိုလို့ရှိရင်မတော်ကစပြီးတော့အစကားပြောတယ်တရားနဲ့တရားစကားပြောတယ်တကယ်ကိုထိတိယောက်စကားပြောတဲ့အဆင့်ကိုစနိုင်ပြီဆိုတာဒါဝဲတိုးတက်မှုတစ်ခုလို့ဟိုမတော်ယူပါလေအဲ့တော့ဒီအချိန်မှာတော့ဘလို့အသေးစိတ်ဘာတွေဘာတွေဆွေးနွေးနေလဲဆိုတာမပြောတာဟာအာတိတ်ပြတော့တိမ်မွေ့နေတဲ့အချိန်မှာဆိုလို့ရှင်ဒီလိုထုတ်ဖော်ပြောလိုက်ခြင်းအပြင်ကိုလူချင်းနဲ့ခရီးကိုချောချောမောမောမရောက်မှာဆိုလို့မပြောတာပါဒါပေမဲ့နိုင်ငံပေါ်မှာဟိုမတို့မှာတာဝန်ရှိတယ်တစ်ချိန်တစ်ခါမှာတော့ပြည်သူကိုအသိပေးရမယ်ဆိုတာသိပါတယ်အသိပေးစရာရှိတဲ့အခါကျအသိပေးမှာပါအသိပေးစရာမရှိသေးတဲ့အချိန်မှာအသိပေးလိုက်ခြင်းအပြင်နောက်တစ်ခါဘာမှအသိပေးစရာမဖြစ်လာမှာလဲဆိုရင်ရတယ်လေ
ဆက်လက်ပြီးတော့ဒီကေလာဩဂတ်စ်လ18ရက်နေ့တုန်းကနိုင်ငံတော်သမ္မတဦးသိန်းစိန်ကမိန့်ခွန်းပြောတဲ့နေရာမှာပြည်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ကိုဖိတ်ခေါ်လိုက်ပါတယ်။ဒီတော့ပြည်ပရဲ့မြန်မာနိုင်ငံသားတွေပြန်လာခြင်းပြီလားလို့ယူဆပါကလား။ပြန်လာဖို့အတွက်ဘယ်လိုအခြေအနေမျိုးအခြေထားမျိုးရှိသင့်တယ်လို့ရှုမြင်ပါတယ်လို့ပြီးတဲ့အခါမှာတောင်းဆန်းစုကြည်ကခုလိုပြောပါတယ်
။ဒါကနှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့အာလူတိုင်းလူတိုင်းဟာကိုယ့်ရဲ့ဆုံးဖြတ်ချက်ကိုယ့်ရဲ့ဘဝအတွက်ကိုဆုံးဖြတ်ချက်ချရမယ်ဒါကတော့တာဝန်သိမှုပဲအခုတချို့ကပြောနေတယ်ဟိုမောင်ကလည်း interview အေးမိကုန်းနေရာတစင်ရော RF မိကုန်းနေရာတစင်ရောမေးကြတယ်ပေါ့နော်ပြန်လာသင့်သလားအဲ့တော့မအမြဲပြောရတာကိုယ့်ဘာကိုဆုံးဖြတ်ရမယ်ဒါကိုယ့်ရဲ့ဘဝကိုယ့်ဘာကိုဒီပြောတဲ့သမလာကြီးပြောတဲ့မိကုန်းကိုလေ့လာပြီးတော့အဲဒီတန်ယုံနေမှာသက်ဆိုင်ရာတန်ယုံနေမှာအဲတော့ပြီးတော့မင်းများစုံစမ်းပြီးတော့ကိုပြန်လာခြင်းဒါကိုဖကိုဆုံးဖြတ်မယ်ကိုမပြန်လာခြင်းလို့ရှိရင်လည်းကိုဖကိုဆုံးဖြတ်ရမယ်ဒီဟာကိုဟိုနိုင်ငံရေးအရာဘယ်လိုမြင်ရမလဲဆိုလို့ရှိရင်တော့အဲ့ဒါတော့နည်းနည်းစောင့်ကြည့်ရမှာပေါ့အခုပြန်လာတဲ့လူတွေအခြေအနေဘယ်လိုရှိလဲတချို့ကပြောတာပေါ့နော်ဒီပြန်လာပြီးလို့ရှိလို့ရှိရင်ပြဿနာရှာမှာလို့ပါတော့ဒါကတော့လည်းဘာလဲမပြောနိုင်ဘူးဖြစ်မလဲမဖြစ်ဘူးဆိုတာအတချို့ကြတော့လေဒီအချိန်မှာပြန်လာသင့်သလားပေါ့နော်နိုင်ငံရေးအမြင်နဲ့ပြောတာပေါ့ပြန်လာသင့်သလားအဲ့တော့နိုင်ငံရေးအမြင်နဲ့ပြန်လာသင့်သလားဆိုတာဘာပေါ်မှာတည်လဲဆိုတော့ဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဘယ်လိုနည်းနဲ့လှုပ်ရှားခြင်းလဲဆိုတော့မှတည်တာပေါ့အခုအချိန်မှာတော့မြန်မာပြည်မှာနိုင်ငံသားမှာလှုပ်ရှားတဲ့ပုံစံနဲ့တော့လှုပ်ရှားလို့မရသေးဘူးဆိုတော့ဒါကတော့ရှင်းပါတယ်။နိုင်ငံသားမှာလှုပ်ရှားတဲ့ပုံစံနဲ့ပဲဆက်ပြီးတော့လှုပ်ရှားခြင်းနဲ့ဆိုလို့ရှိရင်တော့ဒါကိုယူရမှာပေါ့။ဒါပေမဲ့ NLD နဲ့ဒီမှာလာပြီးလှုပ်ရှားလို့ရမယ်ထင်လို့လှုပ်ရှားခြင်းနဲ့လာပြီးလှုပ်ရှားနိုင်မှာ
။ဆက်လက်ဒီရင်းကအမေရိကန်ထက်လွတ်တော်အမတ်ဂျင်ဝက်ပေါ့နော်အရှေ့အာရှနဲ့ပစိဖိတ်ဒေသကြီးကဆက်ကော်မတီဥက္ကဋ္ဌကနေပြီးတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်ရည်တည်တဲ့မူဝါဒကိုဟိုပြောင်း ဖို့တင်းတင်းပေါ့နော်ပြင်ဆင်သည့်ဖို့ရှိမရှိရှိတယ်မရှိတယ်ဆိုရယ် statement တစ်ခုဟိုကြေညာချက်တစ်ခုထုတ်ပါလေလို့အဲ့ဒီကြေညာချက်ကတော့ဒီ2000လုံးခုနှစ်ကချမှတ်ထားတဲ့မြန်မာနိုင်ငံပေါ်ပြည်ဆုံမှုနဲ့အရေးယူဖို့အတွက်ပြတ်ထွန်းခဲ့တယ် Burma Burmese Freedom and Democracy Act ကိုတည်တံ့တော့ဖို့လဲခွဲခြားရတဲ့ပတ်သက်ပြီးတော့သူကဒီ statement လေးကိုထုတ်တာပါဒီပြည်ဆုံမှုနဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့အမြင်ကတော့ဒီလိုပါ
ပြောင်းတဲ့အခါပြောင်းရမယ်ဆိုတော့သဘောတူတာပေါ့ဒါသူက should be ready ဆိုတော့ဒါဟိုမာနေပြတော့ဒီဟာကိုအဓိပ္ပာယ်တစ်မျိုးပေါ်လိုက်မယ်သူကတော့ဘယ်လိုအဓိပ္ပာယ်နဲ့ပြောလဲမသိ should be ready ဆိုတာဟာအသင့်ဖြစ်နေရမယ်ပေါ့နော်ပြောင်းဖို့ပြောင်းဖို့လိုတဲ့အချိန်မှာပြောင်းဖို့ဆိုတော့အသင့်ဖြစ်နေရမှာပေါ့ဒါပေမဲ့ပြောင်းဖို့လိုတဲ့အချိန်ရောက်ပြီလားမရောက်သေးဘူးလားဆိုတော့ဒါလည်းတည်တည်ရှိရှိလေ့လာမှာပေါ့စီးပွားရေးအမြင်နဲ့ဆိုရင်တော့ဒါမွားတို့အမြင်နဲ့နည်းနည်းမတူဘူးပေါ့နော်ဆိုတော့မွားတို့ကစီးပွားရေးကိုနိုင်ငံရေးနဲ့ခွဲခြားလို့မရဘူးဆိုပြီးတော့ယုံကြည်တယ်စီးပွားရေးကနိုင်ငံအဲ့ဒီပုံမှာလွှမ်းမိုးတယ်ဆိုရင်လည်းမဖြစ်သင့်ဘူး။ဒီနှစ်ခုကိုညင်ညင်းများများကြည့်ပြီးတော့လှုပ်သွားမှာ
။နောက်ပြီးတော့အနောက်နိုင်ငံတချို့ကမြန်မာနိုင်ငံပေါ်ဖွင့်ရိုးတိုးတဲ့ရေးအကူအညီတွေပေးဖို့ချင့်ကပ်တာတွေရှိတယ်၊တရင်တွေထွက်နေတယ်။အကူအညီရမယ်ဆိုလို့ရှိရင်ဘလို့ဖွင့်ရိုးမှုအကူအညီတွေအဓိကလိုအပ်နေတယ်လို့ကျွန်မမြင်တဲ့အခါမှာတော့ဒေါက်တာဆန်းစုကြည်ကမြန်မာပြည်မှာအလို့အဆုံကတော့ပညာရေးနဲ့ကျန်းမာရေးခန္ဓာအတွက်ဘယ်လိုဖြေပါရဲနိုင်နိုင်